COVID-19 ကရောဂါကာလမှာပိတ်ထားရတဲ့ ERI တိုင်းကပန်းဖြေကမ်းခြေတွေကိုပြန်လည်ဖွင့်လှစ်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။ကျွန်မကတော့စုစုပါ။၃လကျော်ကြာပိတ်ထားတဲ့ချောင်းသာငွေဆောင်ရွှေတောင်ရံနဲ့ဂေါရင်ဂျီကမ်းခြေတွေကိုပြန်လည်ဖွင့်လှစ်ဖို့ ERI တိုင်းအစိုးရကစီစဉ်နေတာပါ။ကယောဂါကြောင့်သွာလာလှုပ်ရှားမှုတွေပိတ်ထားတဲ့အတွက်ခရီးသွားတွေကိုအားထားနေရတဲ့လုပ်ငန်းတွေနဲ့ဝန်ထမ်းတွေအခက်အခဲတွေနဲ့လည်းကြုံတွေ့ရပြီးတဲ့နောက်ပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းလုပ်ငန်းတွေပြန်လည်ဖွင့်လှစ်တဲ့အခါကျန်းမာရေးအတွက်ကာကွယ်ရေးအစီအမံတွေကိုလိုက်နာရမှာဖြစ်ကြောင်းလည်း ERI တိုင်းစီမံတရားရေးဝန်ကြီးဦးကျော်မြင့်ကပြောပါတယ်
။ဟိုတယ်ကြီးနောက်ကမ်းခြေတွေပြန်လည်ဖွင့်လှစ်တဲ့နေရာမှာလိုက်နာပေးစီကမ်းခြေတွေကိုကျွန်တော်တို့အတည်ပြုပြီးတော့ထုတ်ပြန်ပေးလိုက်တော့အဲ့ဒီစီကံကြေညာရေညောဟိုတယ်ကြီးကအရင်ပြင်ဆင်ရမယ်ပြင်ဆင်ပြီးဆက်ဆက်တိုင်းဆင်ထားတာကိုကြောင်းကြရမယ်ပြင်ဆင်ရေးအဖွဲ့တွေကနေပြီးတော့သမတ်တက်နေညီညီဆက်ဆေးမယ်ပြည်ပြည်စုံစုံပြင်ဆင်ထားပြီဆိုလို့ရှိရင်တိုင်းဆိုးရောက်တင်ပြပြီးတိုင်းဆိုးရနေပြီးတော့ခွင့်လက်ခွင့်အမိန်ထုတ်ပြီးမယ်ပေါ့
သမတ်ချက်တွေအတိုင်းလုပ်ငန်းရှင်တွေကပြင်ဆင်မှုနဲ့တာဝန်ရှိသူတွေကလိုက်လံစစ်ဆေးဖို့လုပ်ငန်းရှင်တွေပြီးဆုံးမှသာဖွင့်လှစ်ခွင့်ရမှာဖြစ်တာကြောင့်ရက်အတိကျတော့မသိရသေးဘူးလို့ပြောပါတယ်။အပန်းဖြေကမ်းခြေတွေနဲ့လုပ်ငန်းတွေပြန်ဖွင့်ပေးဖို့ပြင်ဆင်နေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာကာယယောဂထိန်းချုပ်ရေးအစီအမံတွေရှိနေစေဖြစ်လို့မိုးရင်းကာလရောက်လာပြီးဖြစ်တာကြောင့်ခီးသွားတွေမြမြဆဆရောက်လာဖို့မျှော်လင့်မထားကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းကော်မတီရဲ့ပြောခွင့်ရဦးသက်လွင်တို့က VOE ကိုပြောပါတယ်။
ဒီချိန်ကကန်ကြီးဒေသကတော့ကျွန်တော်ခုလိုမိုးရင်းလည်းဖြစ်တယ်ဟိုနောက်ကျောင်းတွေလည်းပြန်ဖွင့်တော့မယ်ဆိုတော့ကျွန်တော်တင်တဲ့ domestic traveler တွေကတော့တိတ်အများကြီးဖွင့်ပေမဲ့သွားအောင်မှမဟုတ်သေးဘူးလေစီးပွားရေးအခြေအနေလည်းပါအောင်ပါပေါ့နော်အဓိကတော့ service provider တွေကဖဲ့တယ်လာမှာပဲအလုပ်ဖြစ်တာဆိုတော့သူတို့ရှင်တန်ရည်နိုင်ရေးအတွက်လည်းဒါရည်ရွယ်ပြီးတော့လုပ်တာလည်းဖြစ်မှာပေါ့နော်ဒါပေမဲ့ခုနပြောလို့ပေါ့ဒီချိန်မှာအများကြီးပြုံလိုက်သွားဖို့ကလည်းမတင်တော်သေးလို့သွားဖို့အခြေအနေတွေကလည်းကျွန်တော်တို့တည်တဲ့လောက်ကတော့သူစုကိုစုလေးတော့ပဲတွားကြတော့ပဲပေါ့နော်ဒီ package tour ကြီးနဲ့အုပ်စုလိုက်တွားတာမျိုးတွေကတော့သိပ်မလွယ်သေးဘူးထင်ပါတယ
် ERI တိုင်းအတွင်းခီးသွားလာနိုင်မှုအတွက်သက်ဆိုင်ရာကနေခီးသွားထောက်ခံချက်ယူလာရမယ်လို့လည်းတိုင်းအစိုးရကထုတ်ပြန်ထားပါတယ် COVID-19 အမျိုးသားအစဉ်ဗဟိုကော်မတီကလည်း COVID ကရောဂါထိန်းချုပ်ကာကွယ်နိုင်မှုအတွက်ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုဇူလိုင်လကုန်အထိလိုက်နာဆောင်ရွက်ဖို့ရက်တိုးသတ်မှတ်ထားပါတယ်အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့ပြီးခဲ့တဲ့လကုန်ပိုင်းထုတ်ပြန်ချက်အရကပ်ဘေးတံကာလမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းတွေကိုတိတိတတ်တရိုက်ခတ်ခဲ့ကြောင်းပြောဆိုထားပါတယ်ရှင်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။